โอเคอุ๊ยอ๋องเต็งเค้าเนี่ยอะกูบอกเลยเมียนมาနိုင်ငံမှာအသက်ပြည့်ပြီးသူတိုင်းပေါ့လေစိတ်မှုမထမ်းမနေရဆိုတဲ့ဥပဒေထုတ်ပြန်ထားတယ်ဆိုပြီးသိရပါတယ်ခင်ဗျာဒီဥပဒေနဲ့ပတ်သက်ပြီးတော့ဗမာများသိထားပါလေခင်ဗျာနည်းနည်းပြောပြပေးပါဦးအ
ဲ့ဒါကသူတို့ဒီနိုင်ငံတော်ပြန်နှမ်းမှာထုတ်ပြန်တာပဲဗျာအများကြီးဒီဆိုင်သတင်းစာထဲမှာတော့သူဖော်ပြထားခြင်းမရှိသေးဘူးပေါ့နော်ဆိုအဲ့ဒီမှာကတော့ဒီအသက်ဆက်ရှင်နဲ့ပြည်သူလူနိုင်ငံသားတိုင်းပေါ့လေနော်ဆက်ရှင်တွေကနေ35နှစ်ဆိုတာအမျိုးသမီးပေါ့ဗျာအဆက်ရှင်တွေကနေပြီးတော့45နှစ်ပြည့်ဆိုရင်ယောက်ျားပေါ့ဗျာအဲ့တို့တွေဟာသူ့ကိုမထမ်းမနေရဆိုတဲ့အာဟုသူပြတ်ဆန်းတာပေါ့နော
်ဒီနိုင်ငံတော်ပြန်နှမ်းဟာဘယ်တော့မှထွက်တာလဲမသိခင်ဗျာစတီးယားကိုကိုယ်တိုင်ဖတ်ရပါလား
ကျွန်တော်ဖတ်လိုက်ရတာကတော့အဲ့ဒီဒီမှာ18နှစ်နေနေဆွဲလို့ပဲဖြစ်ပါလေဟောကျွန်တော်ဒီရောက်လာတာကဒီဒီဇင်ဘာကုန်ကန်ကြီးအပိုင်းတော့မှကျွန်တော်ရရှိတာ哦အဲ့ကြံတန်းက
ဟုတ်ကဲ့ဒီဇင်ဘာ18ရက်နေ့မှာဒီပြန်နှံထုတ်ပြန်တယ်တော့ဒီဥပဒေစပြီးစက်ဝင်မဲ့နေရာ哦ဘယ်နေပါလဲခင်ဗျာ
ကိစ္စကသူတွတ်တော်မှလည်းသူတို့ဟောလုံးမယ်ရှင်းနေကြရတာဒီသူတွတ်တော်ကနေပြီးတော့ဒီအနာတယောက်တည်းအချိန်အစပြီးတော့ပဲဆောင်ရွက်မလားဆိုတဲ့ဥစ္စာတော့ပြောလို့မရဘူးပေါ့နော်ဒါပေမဲ့သူကတော့ဒီဟာမထမ်းမနေရဆိုရဲဒီဥပဒေတရားကိုတော့ဒီနိုင်ငံတော်အကြံပါရင်ဖွင့်ပြီးကောင်စီကပြတ်ထန်းထားလိုက်ကြပေါ့ဗျာဒါကတွတ်တော်ကနေပေါ်တာကျေပြီးချက်လို့ပြီးတော့ဒါဆုံးဖြတ်ချက်ယူနေနေယူပေါ့ဗျာဒါဆိုဥပဒေတစ်ခုအနေနဲ့ပြတ်ထန်းပြီးဖြစ်တယ်ဆိုတာပေါ့ပေါ်လွင်အောင်လုပ်ရည်ကြီးပါပဲ
ဒီဥပဒေကိုအခုစတင်တော့မယ်ဆိုပြီးတော့ဒီထုတ်ပြန်လိုက်တဲ့နိုင်ငံတော်ပြန်နှံ့နေနဲ့ထုတ်ပြန်လိုက်တဲ့အပိုင်းမှာပေါ့လေကျွန်တော်တို့မြင်ရတာပေါ့အခုနှစ်ကြိမ်ရှိပေါ့လေပထမတစ်ကြိမ်တော့ကဒီအလန်တော်နဲ့ပတ်သက်ပြီးတော့ဒီဥပဒေထုတ်ပြီးတော့ထုတ်လိုက်တယ်နောက်တစ်ခါအခုတစ်ခါဒီလိုမျိုးစစ်မှုထမ်းဥပဒေထုတ်တယ်ပေါ့လေဆိုတော့ဒီကိစ္စကတကယ်တမ်းကျတော့တရားဝင်မှုမဝင်မှုနဲ့ပတ်သက်လို့ချင်းရောဘယ်လိုများသုံးသပ်မိလဲခင်ဗျာ
နောက်ဖက်နေတဲ့ဥပဒေတရားကိုမပြတ်ထန်းနိုင်ပြီမဲ့သူကဥပဒေကဲ့သို့အာဏာတည်သောအမိန့်ဆိုတာသူတို့ထုတ်ပြန်လို့ရှိပါလေအဲ့ဒါကကျွန်တော်တို့သွတ်တော်မပေါ်နိုင်ရင်ကာလတွေသွတ်တော်နဲ့ပတ်သက်တဲ့အစိုးရတွေမပေါ်နိုင်ရင်မှာဒီနာဖအနေနဲ့ဒီလိုအမိန့်ကြံတန်းတွေထုတ်ပြီးတော့ပြုလုပ်လို့ရှိပါတယ်ဒါလည်းသူတို့ကဥရိယတရားဝင်တယ်လို့ပဲကျွန်တော်တို့ပြောရမှာပဲဖြစ်ပါတယ်ဒါတော့လေဒီဥရိတွေဟာဒါဥရိကတော့အာဏာတည်ရဲ့အမိန့်ကြီးဟာတကယ်တမ်းတက်ဝင်ထုတ်ရှားတာလက်ခံတယ်ဆိုတာသွတ်တော်ပေါ်တဲ့အချိန်ကြတဲ့အခါကျဒီသွတ်တော်ကအဒီတပ်ပြုကိုလိုအပ်ပါတယ်
โอเคအခုထုတ်ပြန်လိုက်တယ်ဗောလေစစ်မှုမထမ်းမနေရဥပဒေဆိုတဲ့ဟာမျိုးဟာဒီနိုင်ငံတော်တော်များများမှာလည်းရှိပါတယ်ဒါပေမဲ့သူတို့အချက်တစ်ချက်ကိုခံပြီးပြောထားတာတွေ့ရပါတယ်ခင်ဗျအဲ့ဒါကတော့ तू ကနိုင်ငံတော်မှာလိုအပ်လာလို့ရှိရင်စစ်မှုထမ်းရမယ်ဆိုပြီးတော့ပြတ်ထန်းထားတာမျိုးရှိပါတယ်ခင်ဗျအခုပေါ်မြန်မာနိုင်ငံမှာကြာတော့အခုဒီလိုအပ်လာလို့ရှိရင်ဆိုတာမပါတော့ဘူးဖြစ်နေတယ်အဲ့တော့ဒီဥပဒေနဲ့ပတ်သက်ပြီးတော့ဒီဥအောင်သိန်းတို့ရဲ့အမြင်နည်းနည်းပြောပြပေးပါဦးခင်ဗျအ
စ်မှုမထမ်းမနေရဆိုတာတော့နိုင်ငံတော်အရေးကြီးနေပေါ်လာတဲ့ဒီဘာကြီးကျော်စစ်ပြီးပေါ်လာတဲ့အခြေအနေမျိုးတွေမှာလုတ်ဆောင်မယ်ကိစ္စတွေကိုကျွန်တော်မြင်တယ်အခုလိုကျွန်တော်ဒီပြည်ရင်းမှာပြည်ရင်းစစ်တွေတဘောမျိုးဖြစ်နေတယ်တိုင်းရင်းသားတွေနဲ့နော်ဒီလူမျိုးရေးစစ်တွေဖြစ်နေတယ်အဲ့ဒီစစ်တွေအတွက်ကိုတော့ဒီကျွန်တော်တို့စစ်မှုမထမ်းမနေရအများပြည်သူစစ်မှုမထမ်းမနေရဆိုတော့ဥရိယပြတ်ထန်းတဲ့စစ်မှုထမ်းတွေကိုအဖုံးပြုမယ်ဆိုရင်တော့ဒါအမှန်ကန်တဲ့လိုရတစ်ခုတော့မဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်ဘာဖြစ်လို့ဆိုတော့အဓိကကအပြည့်ကကျူကျော်လာမှုကောလာတဲ့အရေးပေါ်အခြေအနေမျိုးတွေမှာဆိုရင်နိုင်ငံသားတွေဟာစိတ်မှုထမ်းရမယ်တော့တာဝန်ရှိရဆိုတဲ့ခိုင်ချက်ကိုလက်ခံတယ်လက်ခံပါတယ်ကျွန်တော်တို့ကနော်ဒါပေမဲ့အဲ့လိုမျိုးပဲねပြည်ပကျူကျော်စိတ်မရှိပဲပြည်ပရန်ကာကွယ်ရန်အကြောင်းချင်းရတယ်မပေါ်ပေါ်ပြီးပဲねအပြည်ရင်းစစ်တွေမှာပါအဲ့အရာကိုအသုံးပြုလာမယ်ဒီစိတ်မှုမထမ်းလေရဆိုတဲ့ဒီပြည်သူတွေကအသုံးပြုပါမယ်ဆိုတော့ဒါဒီဥပဒေဟာဖြင့်ဒါမင်္ဂလာနဲ့ဥရီတရားလို့ကျွန်တော်တို့မှတ်ယူလို့မရပါဘူး
။ဟုတ်ကဲ့ကျေးဇူးပါဦးအောင်သိန်းခင်ဗျာအခုလိုရှင်းပြရတဲ့အတွက်ကြောင့်
ဟုတ်ကဲ့ခင်ဗျာ